ရခိုင်ပြည်နယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာတွေအစာရေစာငတ်မွခေါင်းပါအောင်အတင်းအဓမ္မလုပ်ပြီးလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုပုံစံတစ်မျိုးနဲ့ဆက်ဖြစ်နေတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတဦးကပြောလိုက်ပါတယ်။ဆီးရီးယားအတွက်ထွေထွေညီလာခံကလုပ်ခဲ့ဘူးသလိုတခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ IIIM ဖွဲ့စည်းလှုပ်ဆောင်စေခြင်းတယ်လို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အန်ဒရူးဂီလ်မိုကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာဒေသကို၄ရက်ကြာတွားရောက်ပြီးမကြာသေးခင်ကမှပြန်ရောက်လာတဲ့အန်ဒရူးဂီလ်မိုကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှ VOA သတင်းတောက်မာဂရက်ဘက်ရှီယာကတွေ့ဆုံမေးမြန်းချင်းအတွင်းသူကအဲ့ဒီလိုပြောတာပါကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြပါမယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေပြစ်ကျက်နေတဲ့ဒုက္ခသည်စခန်းကြီးကိုသူတွေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာနေပြီလို့မစ္စတာအန်ဒရူးဂီလ်မိုကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေတာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်နိုင်ငံတကာကသတ်မှတ်ပြောဆိုနေကြပြီးအခုမစ္စတာအန်ဒရူးဂီလ်မိုကလည်းအဲ့ဒီအတိုင်းသတ်မှတ်တဲ့ပြင်ပုံစံသစ်တစ်မျိုးနဲ့တောင်းမှဆက်ဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒါကိုသူကအတင်းအဓမ္မအစာရေစာငတ်မှုခေါင်းမအောင်လုပ်ချင်းဖြစ်ခေါ်ဆိုပါတယ်။ဒီကိမီနယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာအများပြားအနေနဲ့အစားအစာမရအောင်ဖြတ်တောက်ခံထားရပုံပေါ်တယ်လို့သူကပြောပါတယ်
။ For example, there is no distribution allowed by UN humanitarian agencies to the Rohingya inside.
ဥပမာအဖြစ်မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေကိုကူညီပေးဖို့ကုလသမဂ္ဂလူသားစာနာမှုကူညီပေးရေးအဖွဲ့တွေကိုခွင့်မပြုပါဘူး။လေသမားတွေစီကနေလေယာဉ်မြေတွေကိုအာဏာပိုင်တွေကသိမ်းယူပါတယ်။တိရစ္ဆာန်တွေခိုးယူခံရဒါမှမဟုတ်တပ်ဖြတ်ခံရပါတယ်။ဈေးတွေမိရှုခံရပါတယ်။ဒါပြင်ပိတ်လောင်ထားတဲ့လူမျိုးပုံစံမျိုးရှိနေပါတယ်။လူတွေဟာသူတို့ကြေးရွာတွေတချို့ဖြစ်ရတယ်မှာဆိုအိမ်င်းကနေတောင်အပြင်ထွက်ခွင့်မရတာကြောင့်သူတို့အစားအစာအတွက်ဝင်ငွေရဖို့ဘလို့အလုပ်မျိုးမှလုပ်ခွင့်မရကြပါဘူး။ဒါကြောင့်လဲလူတွေကိုထွက်ပြေးအောင်လုပ်တယ်လို့ဖြစ်နေပြီးကျွန်တော်တို့အခေါ်အားဖြင့်ဒါဟာငတ်မို့ခေါင်းပါအောင်အတင်းအဓမ္မလုပ်တာဖြစ်ပြီးတော့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပါတယ်။
နိုင်ငံရင်းကြံနေသေးတဲ့ရိုဟင်ဂျာတွေအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေသူတို့နေအိမ်တွေစီပြန်နိုင်ဖို့အခြေအနေမျိုးလည်းလက်ရှိမှာမရှိသေးဘူးလို့မစ္စတာဂီလ်မိုကဆိုပါတယ်ဒီအတွက်လှုပ်ဖို့လိုတယ်လို့သူမြင်တာကတော့
Clearly there has to be sustained international pressure on the government of Myanmar to prevent
ရှင်းတာကတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့သူတို့လုပ်နေတဲ့လုပ်ရက်တွေကိုမလုပ်အောင်တားဆီးဖို့မြန်မာအစိုးရကိုနိုင်ငံတကာကအခိုင်အမာဆက်ပြီးတော့ဖိအားပေးရပါမယ်ဒါပြင်ဒုက္ခတွေအိမ်ပြန်နေအောင်အပြောနဲ့မဟုတ်ဘဲတကယ်ကိုစစ်မှန်တဲ့အခြေအနေမျိုးတွေဖန်တီးပေးရပါမယ်
။ဒီချိန်ထဲမှာပဲဒုက္ခတွေကိုလက်ခံကူညီနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းနိုင်ငံတကာအတိုင်းဝိုင်းတဲ့အလူရှင်တွေကဆက်ပြီးအကူအညီပေးသွားရမယ်လို့ပြောပါတယ်။လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်ထားသူတွေသူတို့လုပ်ရက်ကိုသူတို့ကိုယ်တိုင်တာဝန်ယူစေဖို့အတွက်ကတော့လူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့အချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့အပြင်ဆီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလုပ်ခဲ့တဲ့လိုမျိုးမြန်မာနိုင်ငံအတွက်လည်းလုပ်ဖို့မစ္စတာဂီလ်မိုကလူလာပါတယ်
။ I'm talking about is the IIIM Independent International Investigative Mission that was set up by the General Assembly.
ကျွန်တော်ပြောတာကစီးရီးယားမှာဘယ်သူတွေကဘလို့ကျူးလွန်ခဲ့တယ်ဆိုတာကိုစုံစမ်းပြီးတတိပုဂ္ဂလကျူးလွန်သူတွေတကယ်တမ်းတာဝန်ခံမှုရှိလာစေဖို့အထွေထွေညီလာခံကဖွဲ့စည်းပေးခဲ့တဲ့ IIIM လို့ခေါ်တဲ့တီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လည်းအဲ့ဒီလိုအလားတူအဖွဲ့မျိုးကျွန်တော်တို့လိုအပ်ပါတယ်
။အဲ့ဒီလိုရေယူဆောင်ရွက်တာမျိုးတွေဒီနေ့မှဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂယုံကနေအဖွဲ့တစ်ဖွဲ့ကိုကောက်ဆက်ပဇာကိုလွတ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုရှိခဲ့တာတွေကိုမှတ်တမ်းတင်မယ်လို့မစ္စတာဂီလ်မိုကပြောပါတယ်။ဒါအပြင်လက်ရှိရခိုင်ရေးနဲ့ပတ်သက်ရင်အထူးရောက်ဆုံးဖိအားပေးနိုင်တာကကုလသမဂ္ဂလူညိုရေးကောင်စီပဲဖြစ်ပြီးတော့လူညိုရေးကောင်စီကနေလှုံ့ဆော်ဖို့သူမျှော်လင့်တာကတော့
We would like the Security Council to send a very clear message to the government
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုရပ်ပြရမယ်ဒုက္ခသည်တွေကိုအိမ်ပြန်ဝင်ပြုရမယ်ကြီးမားတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကိုအရေးယူနိုင်မဲ့လုပ်ငန်းတစ်ခုကိုချမှတ်ရမယ်ဆိုတာကိုလူညိုရေးကောင်စီကမြန်မာအစိုးရကိုရှင်းလင်းပြတ်သားစွာပြောဆိုတာကိုကျွန်တော်တို့ဖြစ်စေချင်ပါတယ
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်နေတဲ့နိုင်ငံတော်လူညိုရေးဆိုင်ရာဂျမ်ဘေးပို့ကိုဦးတောင်ထွန်းကတော့မြန်မာနိုင်ငံမှာလူမျိုးစုလည်းရှင်းလင်းဖယ်ရှားမှုဒါမှမဟုတ်လူမျိုးတုံးတက်ဖြတ်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေမကြာခဏကြားရကြောင်းအရင်ကပြောခဲ့ဘူးသလိုပဲထပ်ပြောရရင်ဒါဟာအစိုးရမူဝါဒမဟုတ်ဘူးဆိုတာအာမခံပြောနိုင်ကြောင်းဆွဆွဲချက်တွေရှိနေပေမဲ့လည်းတိတာရှင်းလင်းတဲ့အထောက်အထားတွေ့ကျင်တဲ့အကြောင်းသတင်းတော့တွေကိုကြာသာပြေးနေကပဲပြောခဲ့ပါရခင်ဗျာ